ဒီကနေ့ကြားရောက်တဲ့မြန်မာနှစ်တည်းကအထိမ်းအမှတ်ဖြစ်နေနိုင်ငံတော်သမ္မတကနိုင်ငံရေးအကျဉ်းသားတချို့အပါအဝင်အကျဉ်းသား 8,540 တရာကိုလွတ်ငင်권ပြုလိုက်တယ်လို့လွတ်ငင်권ပြုရမှာလည်းအရင်ကပြဋ္ဌာန်းထားတဲ့ကန့်သတ်ချက်တွေကိုပယ်ဖြတ်ပေးလိုက်ပါတယ်။သမ္မတရဲ့အမိန့်ထုတ်ပြန်ချက်အပေါ်နိုင်ငံရေးအကျဉ်းသားအခွင့်အရေးလှုပ်ရှားသူတွေကကြိုးစားလိုက်ကြပေမဲ့ကြံနိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးအမှုတွေနဲ့ရင်ဆိုင်နေရသူတွေအတွက်ပါဆက်လက်စဉ်းစားပေးဖို့လည်းတိုက်တွန်းခဲ့ကြတာပါ။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါရရှင်။
ဟုတ်ကဲ့မြန်မာပြည်က1380ပြည်နှစ်တကူနေ့မှာနိုင်ငံတော်သမ္မတဦးဝင်းမြင့်ကအရင်နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်တဲ့စီကံချက်ကိုပယ်ဖြစ်တဲ့အမိန့်တစ်ခုနဲ့နိုင်ငံသားနဲ့နိုင်ငံခြားသားအကျဉ်းသားတွေကိုလူငင်းခွင့်ပြုတဲ့အမိန့်နှစ်ခုစုစုပေါင်းအမိန့်၃ခုကိုထုတ်ပြန်ကြေညာခဲ့ပါတယ်။ပထမဆုံးအမိန့်ဖြစ်တဲ့အမိန့်အမှတ်16မြင်းဆောင်2018အရအရင်ကနိုင်ငံရေးအကျဉ်းသားတွေကိုလူငင်းခွင့်ပြုရမှာထောင်ကျွေးချံအဖြစ်သတ်မှတ်ခဲ့တဲ့စီကံချက်ကိုပယ်ဖြစ်ကြောင်းအမိန့်ကိုအခုလိုကြေညာခဲ့ပါတယ်။
နိုင်ငံရေးနဲ့ဆက်နေသည့်ပြည်သူများတွင်ရှားရွေးကျင်းတုံးဥပဒေပုံမှန်401ပုံမှန်ပွဲတိအယသတ်မှတ်ခဲ့သည့်စီကံချက်များကိုပယ်ချက်သည့်အမိန့်နိုင်ငံရေးနဲ့ဆက်နေသည့်ပြည်သူဖြင့်ပြည်ထောင်ကြားခံခဲ့ရသူများကိုရှားရွေးကျင်းတုံးဥပဒေပုံမှန်401ပုံမှန်ပွဲတိအယလူငင်းတက်တာဝင်အမိန့်များထုတ်ပြန်၍စီကံချက်ဖြင့်လူငင်းတက်တာဝင်ပြုခဲ့ရတွင်ရှင်တို့၏လူမှုအခွင့်အရေးကိုညံ့ညာတော်အပြင်အဆိုပါအမိန့်များပါသတ်မှတ်ထားခဲ့သည့်စီကံချက်များကိုအမိန့်ထုတ်ပြန်သည့်နေမဆိုင်၍ပယ်ဖျက်လိုက်သည်ပုံဝင်းနှင့်နိုင်ငံတော်သမ္မတ
ဒီလိုပယ်ဖျက်လိုက်တဲ့အပေါ်နိုင်ငံရေးအကျဉ်းသားများကိုကြီးစောင့်ရှောက်ရေးအသင်း AAPP ကကြိုဆိုကြောင်းအဖွဲ့ရဲ့တွဲပက်အတွင်းရေးမှူးဥပိုလ်ကြီးကအခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့ကြိုဆိုပါတယ်နိုင်ငံရေးအကျဉ်းသားဖောင်းနေတဲ့ဂျင်းတမောမောနဲ့ဖြစ်ပြီးတဲ့စိုးရိမ်မှုတွေကိုဖြေကျော့ပြေတဲ့ဒီစိုးမှုကြီးကြံဒေသကိုပယ်ဖျက်လိုက်တဲ့အတွက်လည်းဒီပုံမှာနိုင်ငံရေးကျင်းသားဖောင်းနေကိုကျွန်တော်တို့ကကျေးဇူးတင်ရှိပါတယ်။ဒီလိုကဒီနိုင်ငံရေးပြည်မှုနဲ့တောင်းပြတာလည်းဥပမာကုမင်းကိုနိုင်လို့ဆိုတာပြည်မှုကြီးကျန်နေရရှိတယ်။နိုင်ငံရေးပြည်မှုတွေနဲ့ပတ်သက်ပြီးထောင်ပြထားခဲ့တဲ့သူတွေရဲ့ပြည်မှုကြီးကျန်တဲ့အကောင်ကိုဖတ်ပြလိုက်တာပါ။ဒါကရုပ်ကျင်းသားတွေပတ်သက်ဆိုင်ပါဘူး
။ဆက်လက်ပြီးတော့လည်းနိုင်ငံရေးကျင်းသားဖောင်းတွေတွေ့ကြုံရတဲ့အခက်အခဲတွေအတွက်လည်းအခုလိုမြစ်တာရပ်ခံပါတဲ
့။အခုနိုင်ငံရေးကျင်းသားတွေမှာသူတို့ရဲ့အတမိုးဝန်ကြောင်းဆိုင်ရှင်တွေပြန်ပြသေးတယ်လို့ကျွန်တော်တို့ကြားသိနေရရှိတယ်။ဒီလိုမှတ်ပုံကင်းတယ်ထုတ်ရမှာအခက်အခဲလေးတွေရှိနေတယ်မျိုးလေကျွန်တော်တို့ကြားသိနေရတဲ့အခြေအနေ။ဇန်နူလေးတွေကိုလည်းဖြေပြောက်ပေးဖို့အတွက်ကျွန်တော်တို့မြစ်တရက်ကပါတယ်။အဲ့ဒီလိုပဲဒီတချို့အလုံးခေါ်စားရရဲ့မှာနိုင်ငံရေးပြည်မှုဖြင့်တောင်းပြသူများဆောက်ထားဖို့ဆီကမျိုးတွေကျွန်တော်တို့ထုတ်ရတဲ့အခြေအနေရှိတယ်။အဲ့တော့ဒီလိုမျိုးတွေကိုလည်းညွှန်ပြချက်တစ်ခုခုမိတ်တစ်ခုခုထုတ်ပြီးတော့ပြည့်စုံပြီးလို့ရှိရင်တော့နိုင်ငံရေးကျင်းသားအောင်နေအတွက်အလုံးကုန်ခွင့်လမ်းမှာတော့တကယ်ဒီတရားမှုဖြစ်သွားပြီပေါ့ဗျာ။အဲ့တော့ဒီလိုမျိုးတွေကိုလည်းဆက်ပြီးတော့ပြန်ဆောင်ပေးပါလို့ကျွန်တော်တို့ကမြစ်တရက်ကပါတယ်။
အမိန့်အမှတ်16မြင်းဆောင်2018မှာတော့နိုင်ငံသားအကျဉ်းသား8490ကိုလူငင်းခွင့်ပေးကြောင်းကြေညာခဲ့တယ်လို့အမိန့်အမှတ်18မြင်းဆောင်2018အနေနဲ့ကတော့နိုင်ငံသားအကျဉ်းသားအကျဉ်းသူ52ဦးကိုစီကံသတ်မှတ်ချက်မထားဘဲလူငင်းခွင့်ပေးပြီးပြည်နေတံပေးလိုက်ကြောင်းထုတ်ပြန်ပါတယ်နိုင်ငံသားအကျဉ်းသားတွေလွှတ်ပေးရမှာနိုင်ငံရေးအကျဉ်းသား36ဦးပါဝင်ပြီးကြံရှိနိုင်ငံရေးအကျဉ်းသားတွေနဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့အမှုတွေရင်ဆိုင်နေရသူတွေအတွက်ပါဆက်လက်စဉ်းစားစီလိုကြောင်းလည်းဥပိုလ်ကြီးကအခုလိုပြောပါတယ်
။ဒါဒီနိုင်ငံရေးအကျဉ်းသားတွေထဲမှာလည်းကျွန်တော်တို့သတင်းရသတ်မှတ်ရတဲ့ဒီဒေသ36ယောက်ပါတယ်ဆိုအများကြီးပါတယ်လို့ပြောလို့ရပါတယ်။ဒါပေမဲ့လက်ရှိထောင်ထဲမှာအချင်းချင်နေပြီးတော့18ယောက်ကျန်နေတယ်။နောက်ထောင်ထဲကနေပြီးတော့အမှုရင်ဆိုင်နေတဲ့သူ84ယောက်ထောင်ပြင်းနေပြီးတော့အမှုရင်ဆိုင်နေတဲ့သူ120လောက်ကျန်နေတယ်။ဒီလိုလေးတော့လည်းဟိုနိုင်ငံတော်အစိုးရကဆက်ပြီးတော့စဉ်းစားပြီးတင်နေလို့ကျွန်တော်တို့သိကြချင်ပါတယ်
။ဒီကနေ့လွတ်မြောက်လာသူတွေထဲမှာပေတံကြခံထားရတဲ့ရန်ပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကတပ်မဟာမှု78ကျော်ခေါ်ဦးတန်ကျော်အပါအဝင်2ဦးနဲ့နိုင်ငံတော်ရွေးဝတ်ချက်ပေါက်ကြားမှုနဲ့ပေတံပေးခံရတဲ့ဗိုလ်မှူးဝန်ထမ်းကျော်တို့ပါဝင်ကြောင်းကနဦးသတင်းရရှိထားပါတယ်။2016ခုနှစ် AD က10ရက်နေ့ကတော့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ရုံးရဲ့ကြီးညာချက်အရနိုင်ငံရေးအကျဉ်းသားနိုင်ငံရေးတက်ကြွလှုပ်ရှားသူနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရသူ199ဦးကိုအမှုရုပ်သိမ်းပြီးလွတ်ပေးခဲ့ဘူးတယ်လို့အကျဉ်းထောင်အသီးသီးကအကျဉ်းသား2188ဦးကိုလွတ်ပေးခဲ့ပါတယ်2018ခုနှစ် AD က12ရက်နေ့ကတော့အကျဉ်းသားစုစုပေါင်း2283ဦးကိုလွတ်ပေးခဲ့ရမှာနိုင်ငံရေးအကျဉ်းသားမပါတဲ့လောက်နည်းနည်းရှိခဲ့ကြောင်းဝေဖန်တာတွေရှိခဲ့ပူပါတယ်